အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားထိတိုက်ပရိပခဖြစ်မယ်ဆိုရင်တေချာပေါက်ကိုဘေးအန္တရာယ်ကျရောက်လိမ့်မယ်လို့နှစ်ပတ်လည်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဆွေးနွေးပွဲဖွင့်ပွဲမှာတရုတ်သမ္မတရှီချင်းဖင်ကပြောလိုက်ပါတယ်
合作可以办成有利于两国和世界的大事。
တရုတ်အမေရိကန်ပူးပေါင်းဆောင်ရွက်မှုဟာအရေးပါတဲ့အောင်မြင်မှုဖြစ်နိုင်ပြီးနှစ်နိုင်ငံစလုံးနဲ့ကမ္ဘာကြီးအတွက်အကျိုးဖြစ်နိုင်ပါတယ်။တရုတ်အမေရိကန်ထိတိုက်ပရိပခဖြစ်တာကတော့နှစ်နိုင်ငံလုံးအတွက်ကောကမ္ဘာကြီးအတွက်ပါဘေးအန္တရာယ်ပါပဲ။ဒီအခြေအနေတွေအောက်မှာကျွန်တော်တို့နှစ်နိုင်ငံလုံးဟာခက်ဝဲဝဲကိုလှမ်းမြော်ကြည့်သင့်ပြီးထိတိုက်ရင်ဆိုင်တာကိုရှောင်ပြီးတော့ပူးပေါင်းဆောင်ရွက်ခိုင်မာအားကောင်းအောင်လုပ်သင့်ပါတယ်လို့တရုတ်သမ္မတရှီချင်းဖင်ကပြောသွားတာပါ။ပေကျင်းမြို့တော်မှာဒီကနေ့စတင်တဲ့နှစ်ရက်ကြာဆွေးနွေးပွဲမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအမေရိကန်နဲ့တရုတ်ထိပ်တန်းတာဝန်ရှိသူတွေအထူးအလေးထားဆွေးနွေးကြမှာပါ။တရုတ်သမ္မတရဲ့သဘောထားကိုအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အမေရိကန်ဗန်နာရေးဝင်ကြီးဂျက်လူးတို့ကလည်းထပ်တူပြောဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်ကိုထိန်းချုပ်ဖို့ကြိုးစားနေတာမဟုတ်ဘဲနဲ့တရုတ်နိုင်ငံအနေနဲ့ငြိမ်းချမ်းတည်ငြိမ်ချမ်းသာကြွယ်ဝပြီးဒေသတွင်တည်ငြိမ်ရေးအတွက်လှုံ့ဆော်ပေးနိုင်ဖို့မျှော်လင့်ပါတယ်လို့နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။